AOE တိုင်းက Nagis မုန်တိုင်းဒုက္ခတွေတွေအတွက်ပြည်လဲထူထောင်ရေးလုပ်ငန်းစဉ်တွေဟာအောင်မြင်ပြီးဆုံးတဲ့အခြေအနေရောက်မလာသေးတဲ့အပြင်အများစုဟာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရဆဲဖြစ်တယ်လို့ AOE တိုင်းလွှတ်တော်ကိုယ်စားလှယ်က VOE ကိုပြောပါတယ်။လူပေါင်းသိန်းနဲ့ချီတိတ်ဆုံးခဲ့တဲ့2008ခုနှစ် Nagis မုန်တိုင်းကြီးတိုက်ခိုက်ခဲ့တာ9နှစ်တင်းတင်းပြည်လာချင်းအခြေအနေတွေဘယ်လိုရှိပါသလဲ။ဆက်ပြီးတော့နားဆင်ပါရှင်။AOR မြို့ဝကျွန်းပေါ်နဲ့ရန်ကုန်တိုင်းဒေသမှာ2008ခုနှစ်မေလ2ရက်နေ့ကတိုက်ခတ်ခဲ့တဲ့ Nagis Cyclone မုန်တိုင်းဟာမြန်မာတိုင်းမှာအဆိုးရွားဆုံးသဘာဝဘေးရန္တရာကြီးတစ်ခုဖြစ်ခဲ့တာပါ။မုန်တိုင်းတန်ကြောင့်လူပေါင်းသိန်းနဲ့ချီတေဆုံးခဲ့တယ်လို့တန်းနဲ့ချီပြီးအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။အခုလို9နှစ်ပြည့်လာချိန်မှာပြည်လဲထူထောင်ရေးနဲ့ဒေသဖွံ့ဖြိုးရေးအခြေအနေတွေဟာသမရဦးသိန်းစိန်အဆိုးရွားလက်ထက်မှာတိုးတက်လာတာမျိုးမရှိတဲ့အပြင်အချို့နေရာတွေမှာဒေတာလုပ်ငန်းတွေဟာဆုတ်ယုတ်ကျဆင်းနေတယ်ဆိုတော့ပြောဆိုမှုတွေလည်းဒေတာခံတွေကြားကြဲကြဲပြန့်ပြန့်ထပ်ပေါ်နေပါတယ်။အေရဝတီဒေတာကြီးလွှတ်တော်မှာတော့ပြည်လဲထူထောင်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးဆွေးနွေးတာမျိုးရှိပေမဲ့မုံတိုင်းဒုက္ခသည်တွေရဲ့ဘဝတွေပြည်လဲတည်ဆောက်ရေးလက်တွေအကောင့်ထဲပေါ်ဆောင်ရွက်နိုင်ခြင်းမရှိသေးဘူးလို့အမေရိကန်ပြည်ထောင်စုကခေတ္တရောက်ရှိနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့AOR တိုင်းဒေသကြီးလက်ပတ်တာမြို့နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာလှမြတ်သွေးက VOE ကိုပြောပါရစေ
။ Nagis ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လွှတ်တော်ထဲမှာတော်တော်ချေတင်ဆွေးနွေးညှိနှုံးထားတော့ကျွန်တော်တို့အိုက်ဒေသကိုရောက်တယ်။ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းဆိုလို့ရှိရင်အဲ့ဒီဒေသမှာနော်မိသားစုလိုက်စုံသွားပြီးတယောက်တည်းချန်ခဲ့တာတို့ဟိုမိသားစုတွေတကွဲပြားဖြစ်ပြီးတော့အဲ့မှာအိမ်နေဖြစ်သွားတယ်။ဂျွာပြတ်သွားတဲ့လူတွေကိုချားမြာမှာခက်တရာကြီးဆိုပြီးတော့ချထားတယ်လေ။နေရာချထားပေးတဲ့အဲဒါတွေကိုတော့မှကုချိန်တိအဲ့လူတွေကိုတကယ်နေရာတနေရာမပေးနိုင်သေးဘူးကုချိန်တိလွတ်တော်ထဲမှာအခြေတင်ပြောဆိုနေရတော့မှကုချိန်တိအဲ့ဒီပြည်သူတွေကသူများမြေပေါ်မှာနေပြီးတော့အခြေမကျနိုင်သေးဘူးကုချိန်တိကျွန်မပြောရမယ်ဆိုလို့ရှိရင်နာဂစ်ရဲ့ကနေဖြစ်လာတဲ့ဒုက္ခကုချိန်တိသူတို့မှာဒုက္ခတွေတောကတွေမပြေသေးဘူး
အထူးသဖြင့်ဒုက္ခတဲ့အမျိုးသမီးတွေဟာသူတို့ဘဝပြန်လည်ထူထောင်ရေးအတွက်အကူအညီတွေမရဘဲခက်ခက်ခဲခဲရုန်းကန်နေကြရတယ်လို့ဒေါက်တာလှမြတ်သွေးကပြောပါတယ်
။အမျိုးသမီးတူနဲ့ပတ်သက်ပြီးတော့ဘာမှကိုလုံခြုံပေးနိုင်တာဟိုမတွေ့ရဘူး။လက်ရှိမှာဆိုလို့ရှိရင်ဒီအမျိုးသမီးတွေကနောက်ဆုံးပြင်ကျွန်မအဲ့မှာသွားတဲ့အခါမှာကျွန်မအမျိုးသမီးတွေကြီးပဲတွေ့ရတယ်။အမျိုးသားတွေကဟိုအလုတ်သွားလုတ်တယ်သုံးမလို့ရှိရင်လည်းဆုံးသွားကြတဲ့လူတွေရှိတယ်နော်။အမျိုးသမီးတွေကိုယ်တိုင်ကတကယ်ပဲခက်ခက်ခဲခဲပြင်ပြင်မမတ်နဲ့ရပ်တည်နေရသေးတယ်။သူတို့ပေါ်မှာဘာမှဟိုစောင့်ရှောက်နေတဲ့အခြေအနေမျိုးကျွန်မခုချိန်ထိမတွေ့အောင်
။ Nagis မုန်တိုင်းအပြီးအရေးပေါ်ကယ်ဆယ်ရေးအကူအညီတွေကိုနိုင်ငံတကာအတိုင်းအဝိုင်းကကန့်လန့်ခဲ့ပေမယ့်အရင်နောက်ဖက်ဆစ်ဆိုးရွားကလက်မခံဘဲညှင်းပယ်ခဲ့တဲ့အတွက်ဆုံးရှုံးမှုအတိုင်းအတာပိုးပြီးကြီးမားခဲ့ပါတယ်။တချို့ဒေသတွေမှာမုန်တိုင်းကြောင့်ရွာလုံးကျွတ်ပျက်စီးသွားတာတွေတခါမုန်တိုင်းတန်ခံရတဲ့ဒေသတွေမှာစီးပွားရေးနဲ့မီးရှို့ဖလားစိုက်ပျိုးရေးလုပ်ငန်းတွေအလုံးနီးပါးပျက်စီးဆုံးရှုံးခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုအပါအဝင်အနောက်နိုင်ငံတွေကအကူအညီပစ္စည်းတွေအထူးသဖြင့်နိုင်ငံသားကျွမ်းကျင်သူတွေလက်ခံဖို့တွန်းဆုတ်နေခဲ့တဲ့အတွက်ကုလသမဂ္ဂနဲ့အနောက်အစုတွေကမြန်မာအစိုးရကိုဝေဖန်ပြစ်တင်ခဲ့တာပါ။ဒါအပြင် Nagis မုန်တိုင်းအပြီးရက်သတင်းပတ်အကြာမှာ2008ခုနှစ်ဖွဲ့စည်းပုံခြေကံဥပဒေအတည်ပြုရေးတီလုံးကျွလူထုဆန္ဒကောက်ယူပွဲမဖြစ်မနေကျင်းပခဲ့တဲ့အပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူ့အခွင့်အရေးဖွဲ့တွေကစစ်အစိုးရကိုအပြင်းထန်ဝေဖန်ခဲ့ကြပြီးဖွဲ့စည်းပုံခြေကံဥပဒေအတည်ပြုပြဋ္ဌာန်းခဲ့တာကိုလည်းမေးခွန်းထုတ်ခဲ့ကြပါရဲ့ရှင်။